အမေရိကန်သမ္မတအိမ်ပြီးတော့အကြံပေးမြူသားလူညွန့်အကြံပေးပုဂ္ဂိုလ်ဂျိတ်ဆူလီဗန်ဟာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ယီနဲ့မော်တာနိုင်ငံမှာအခုပြီးခဲ့တဲ့သတင်းပတ်ကုံရက်မှာတွေ့ဆုံခဲ့ကြတယ်လို့အမေရိကန်ပြည်တော်စုရောတရုတ်နိုင်ငံကပါကြေညာပြောဆိုပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးပြန်တည်ငြိမ်အောင်နှစ်ပတ်စလုံးကကြိုးပမ်းနေကြမှာပဲအခုလိုမျိုးနှစ်နိုင်ငံထိပ်တန်းတာဝန်ရှိသူနှစ်ဦးတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အမေရိကန်သမ္မတအိမ်ပြီးတော့နဲ့တရုတ်နိုင်ငံရဲ့ဌာနတို့ရဲ့တီးခြားစီတနည်းနည်းထုတ်ပြန်ကြေညာချက်တွေထဲမှာတော့စက်တင်ဘာလ16ရက်နဲ့18ရက်နေ့တွေမှာနှစ်ဖက်ဆွေးနွေးမှုတွေလုပ်ခဲ့ကြပြီးတော့ဆွေးနွေးပွဲဟာပုံမှန်လင်းလင်းအရင်းအမြစ်ကြက်ကြားနဲ့အပြုသဘောဆောင်ခဲ့တယ်လို့ဆိုပါတယ်။အခုနှစ်အကုန်ပိုင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့နှစ်ဦးတွေ့ဆုံနိုင်ဖို့အတွက်တရုတ်နဲ့အမေရိကန်အစိုးရတာဝန်ရှိသူတွေဆွေးနွေးနေကြတဲ့နေရာမှာဒါဟာနောက်ဆုံးဖြစ်ထွန်းမှုတစ်ခုဖြစ်ပါတယ်။အမေရိကန်မျိုးသားလူညွန့်အကြံပေးဆူလီဗန်ဟာနိုင်ငံရေးဝန်ကြီးဝန်ယီနဲ့မီလာရုံကဗီယက်နမ်မြို့မှာတွေ့ဆုံခဲ့ကြပါသေးတယ်။အရှပစိဖိတ်ဒေသအရေးကိစ္စတွေပင်လယ်ကြောင်းဆိုင်ရာကိစ္စတွေနဲ့နိုင်ငံကြီးမူဝါဒတွေနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံအစိမ့်တာဝန်ရှိသူတွေကြားအပြန့်လန့်အမြင်ဖလှယ်တာနှစ်နိုင်ငံကြားတိုင်ပင်ဆွေးနွေးတာတွေလုပ်သွားကြဖို့သဘောတူခဲ့တယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အိမ်မီရိုရဲ့ထုတ်ပြန်ကြေညာချက်ထဲမှာတော့အခုလိုမျိုးမဟာဗျူဟာကြက်ကြဆက်သွေးလမ်းကြောင်းဆက်ထားဖို့နဲ့လာမယ့်လတွေအတွက်မှာအရေးပါတဲ့အကြောင်းရပ်တွေပေါ်မှာအစိမ့်တာဝန်ရှိသူတွေကြားနောက်ထပ်တိုင်ပင်ညှိနှိုင်းသွားကြဖို့သဘောတူထားတယ်လို့ဖော်ပြပါတယ်။အမျိုးသားလူမျိုးရေးကြံပေးဆူလီဗန်အနေနဲ့ထိုင်ဝမ်ရေလဲကြားညီငယ်ရင်းနဲ့တည်ငြိမ်မှုအရေးကြီးတယ်ဆိုတာကိုထောက်ပြထားတယ်လို့လည်းအမေရိကန်ဘက်ကပြောသလိုပဲထိုင်ဝမ်ရေကိစ္စဟာတရုတ်အမေရိကန်ဆက်ဆံရေးမှာထိပါမခံတဲ့ပထမဆုံးစီးဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဝန်ယီကသတိပေးခဲ့တဲ့အကြောင်းလဲတရုတ်နိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။အိန္ဒိယမှာလုပ်တဲ့ပြီးခဲ့တဲ့ G20 ထိပ်သီးအစည်းအဝေးမှာတော့တရုတ်သမ္မတမလာရောက်တဲ့ပုံမှာသမ္မတဘိုင်ဒန်ကစိတ်ပြက်လက်ပြက်ဖြစ်ကြောင်းပြောခဲ့မှုပါတယ်။အခုနိုဝင်ဘာလဆန်ဖရန်စစ္စကိုမှာကျင်းပဖို့ရှိတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု Foreign APEC အစည်းအဝေးမှာတော့သမ္မတနှစ်ဦးတွေ့ဆုံနိုင်ကြည်အခွင့်အလမ်းတော့ရှိနေပါတယ်ခင်ဗျာ။